တရုတ်နဲ့အာဆီယံနိုင်ငံအချို့ကြားတောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့အငင်းပွားမှုတွေကိုငြင်းငင်းစွာအဖြေရှာကြဖို့အားပေးထောက်ခံကြောင်းကမ္ဘောဒီးယားနဲ့မြန်မာနိုင်ငံတို့ကထပ်လောင်းပြောကြားခဲ့ကြပါတယ်။ဝန်ကြီးချုပ်ထွန်ဆန်နဲ့အသက်ခန့်အချင်းခံရတဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာမြန်မာသံအမတ်သစ်ဦးမြင့်စိုးတို့တွေ့ဆုံအပြီးခုလိုတိုက်တွန်းကြောင်းထွန်ဆန်ကမနေ့ကသူ့ရဲ့ Facebook ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အနီးကပ်ဆုံးမဟာမိတ်နိုင်ငံတွေလို့ယူဆရတဲ့ကမ္ဘောဒီးယားမြန်မာနဲ့လာအိုနိုင်ငံတွေဟာတောင်တရုတ်ပင်လယ်ပြဿနာအငင်းပွားမှုဖြစ်ရှိရေးကိုပြင်ပကဝင်ရောက်ဆွတ်ဖတ်မှုကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိုဖြေရှင်းရမှာဒီဟိတ်ရှိနိုင်ငံတကာရေပြင်ပိုင်နဲ့ခုံရုံးရဲ့ဂျောင်းဝင်ဆောင်ရွက်ပေးဖို့ဖိလစ်ပိုင်ရဲ့လျှောက်ထားချက်ကနေထွက်ပေါ်လာမဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းဖော်ပြရဲ့ကြေညာချက်ထုတ်ပြန်မှုပြီးခဲ့တဲ့လကအာဆီယံထိပ်သီးညီလာခံမှာအာဆီယံအဖွဲ့ဝင်နိုင်ငံအချို့ကကြိုးပမ်းခဲ့ပြီးမဲ့အဲ့ဒီသုံးနိုင်ငံရဲ့ကောက်ကွက်မှုတွေကြောင့်မအောင်မြင်ခဲ့ဘူးလို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြဿနာဟာရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့နိုင်ငံတွေကြားဖြေရှင်းရမယ့်ကိစ္စသာဖြစ်ပြီးအာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့တုံ့ပြန်စရာမလိုဘူးလို့ဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့ပူပါတယ်။